မနက်ငယ်နိုင်ငံငွေလဲနှုန်းကို300%ခန့်နှုန်းနဲ့ကျော်ပြီးအယောင်အဝယ်မလောက်ရလို့နေ့စဉ်သတ်မှတ်ပေးထားတဲ့နှုန်းထားကိုပယ်ပြက်လိုက်ကြောင်းဘိုဘန်ကဩဂုတ်လ13ရက်နေ့မှာရုတ်တရက်ကျင်းပလိုက်ပြီးတဲ့နောက်ငွေကိုကလေးကတင်းရိပ်တက်နေတဲ့ဒေါ်လာဈေးဟာပြီးခဲ့တဲ့သတင်းပတ်အတွင်းဒေါ်လာကိုကျပ်ငွေ1300ကျော်တဲ့အထိတက်သွားခဲ့တယ်ဆိုတဲ့သတင်းတွေထွက်လာခဲ့တာပါလက်ရှိမှာနိုင်ငံတကာဈေးကွက်မှာလည်းဒေါ်လာငွေတန်ဖိုးမြင့်တက်နေတာကြောင့်ဒါဟာမြန်မာတနေငံနဲ့ကြုံတွေ့ရတဲ့ပြဿနာမဟုတ်ဘူးလို့အစိုးရတာဝန်ရှိသူတွေဘက်ကထုတ်ပြန်ပြောဆိုပေမဲ့လည်းမြန်မာကျပ်ငွေတန်ဖိုးဟာဒေါ်လာနဲ့တင်တာမကပဲတခြားနိုင်ငံများငွေအလုံးနဲ့လဲလှယ်တဲ့နေရာမှာပါကျဆင်းနေတာပါဒါအပြင်တခြားနိုင်ငံတွေကဒေါ်လာနဲ့လဲတဲ့နေရာမှာတန်ဖိုးကျတယ်ဆိုပေမဲ့လည်းမြန်မာကျပ်ငွေလောက်ရာခိုင်နှုန်းတိတိတသာကျဆင်းတာမျိုးမဟုတ်ပါဘူးဒီပြဿနာပြည်လဲရေးအတွက်မြန်မာနိုင်ငံဗဟိုဘဏ်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းဒေါ်လာတွေတန်းနဲ့ချီထုတ်ရောင်းပြီးဈေးကွက်ကိုပြန်လည်ထိန်းညှိနှိုင်ဖို့ကြိုးပမ်းခဲ့ပါတယ်အစိုးရဘက်ကလည်းဒေါ်လာဈေးတည်ငြိမ်အောင်လှုပ်ဆောင်တဲ့အနေနဲ့တကြားနဲ့73 re-export license တွေကိုစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကဩဂုတ်လ18ရက်နေ့မနက်ပိုင်းကစပြီးပေးပစ်လိုက်ပါတယ်။ဩဂုတ်လ19ရက်တနင်္ဂနွေနေ့မှာတော့ဒေါ်လာကို1498ကျပ်ပေါက်ခဲ့ပါတယ်။ဒါဟာအပြင်မှာပေါက်နေတဲ့ငွေလင်းနှုန်းနဲ့ဗဟိုဘဏ်ကတရားဝင်သတ်မှတ်ထားတဲ့ဈေးနှုန်းသိပ်မကွာဘူးဆိုတာကိုပြသနေတာပါ။ဘဏ္ဍာရေးဌာနမှစီးရင်ငိုင်ချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးလက်ရှိအမေရိကန်ပြည်ထောင်စုမှာအခြေစိုက်နေထိုင်နေတဲ့ဥက္ကန်ထွန်းကတော့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့စီးပွားရေးအခြေအနေအရအရေးပေါ်ကင်တွယ်ဖြေရှင်းဖို့လိုအပ်နေပြီလို့ထောက်ပြပါတယ
်။အဲ့ဒါကြောင့်ဒီမှာတကယ်ထိတ်ပိုင်းပါလေ။အစိုးရဘက်ကနေဦးဆောင်ပြီးတော့ဗောလေ။တပတ်ပေါ်ဆိုတစ်ဖက်မှာဟိုစီးပွားရေးလုပ်နေတဲ့ဘန္ဒာရေးတို့ပြည်ဘောဘန်တို့ကိုလူလူကကွန်ဖရင့်ကျနေတဲ့ချိန်မှာတစ်ဖက်ဆုံဆုံပြီးတော့ကဲတော့တစ်ဖက်ကစီးပွားရေးရောလူလူဘက်ကရောဒါကိုစောင့်ကြည့်ဟာတို့အစိုးရတော့တစ်ခုကူစားနေပြီဆိုတော့ဒီအောင်ကြီးနဲ့စောင့်ကြည့်မယ်ဆိုတဲ့စိတ်ကိုဖြစ်သွားအောင်ရှော့တင်းနဲ့တော့ပြေးရမှာလို့ကျွန်တော်မြင်တာ
အခုလိုစီးပွားရေးအရေးပေါ်အခြေအနေဆက်ရောက်နေတဲ့အချိန်မှာတိုင်းပြည်ခေါင်းဆောင်ပိုင်းကလူထုကိုပွင့်လင်းမြင်သာစွာ policy တွေချပြခြင်းမရှိတာကလည်းစီးပွားရေးဥဆောင်မှုပိုင်းမှာအားနည်းတယ်ဆိုတာကိုပြသခြင်းဖြစ်ကြောင်းဥက္ကန့်ထွန်းကပြောပါတယ
်ကျွန်တော်မြင်စီးပွားရေးမှာဥဆောင်မှုအားနည်းတယ်လို့ကျွန်တော်မြင်ပါတယ်တိုင်းပြည်ကစီးပွားရေးကိုဥထိတ်ထားမှာဆိုအခုဒီဘလောက်ကြီးဖြစ်နေတာဟိုတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတာဝန်ရှိတဲ့ပိုင်းကစီးပွားရေးဘာလုပ်တယ်ဆိုတာနေ့တိုင်းတင်းမာလေမသိဘူးဖွင့်လဲရမယ်ငါတို့ဒါတွေလုပ်နေပါပြီတစ်ခါတည်းစီးပွားရေးကိုခရဲဘုဒ္ဓကိုငါတို့ဥဆောင်တာဝန်ပေးပါတယ်ဆိုတာကိုစီးပွားရေးကိုငါတို့ဥစားပေးနေပြီလို့ဆိုရင်ဒီနိုင်ငံရဲ့ဟိုဒီချိန်နေရေရေကြီးတဲ့ကိစ္စတွေအဲ့တပိုင်းပါလေစီးပွားရေးကိုငါတို့ပြတ်မထားပါဘူးဆိုတာပါလေ
မြန်မာနိုင်ငံလိုအတွင်ကူးပြောင်းစဲကာလဖြစ်တဲ့ငွေလဲနှုန်းဈေးကလည်းတည်ငြိမ်မှုမရှိသေးတဲ့တိုင်းပြည်မှာတော့တမယိုးကြလှုပ်ထုံးလှုပ်နေတဲ့အတိုင်းချင်းကလှုပ်ဆောင်လို့မရနိုင်ဘူးလို့လည်းဥက္ကန်ထွန်းကဆက်ပြောပါတယ
်ကျွန်တော်အမေရိကန်နဲ့တိုးတက်တဲ့နိုင်ငံတွေမှာဆိုရင်ဒီ Union Bank လို့ပေါ့လေဟို Federal ဘဟုဘဏ်ကြီးဝင်ပြီးတော့ Action ယူလိုက်လို့ရှိရင်ထိရောက်တယ်နော်ဟိုတည်ရင်းနဲ့တည်းမှာတပတ်လုံးစုံပေါ့တပတ်တွင်းမှာပြန်ပြီးတော့တက်မှတ်သွားတယ်ဗမာပြည်ချင်းကတော့အဲ့လိုအများသုံးလို့လုံးလို့မရတဲ့အခြေအနေဖြစ်နေတယ်လို့ကျွန်တော်ယူဆပါတယ်။ဒါဆိုတိကျက်ကစီးပွားရေးကကျတဲ့နေတော့မယ်။စီးပွားရေးမတည်ငြိမ်ဘူး။အခုကျွန်တော်ကြားနေရတော့စီးပွားရေးပိုပိုပြီးတော့ကျတဲ့လာတယ်။ဆိုတော့ဘယ်လိုမှဒီတမန်စီးပွားရေးမူဝါဒတွေကိုလက်နဲ့တူအသုံးပြုလို့ချက်ချင်းတော့ကုစားလို့မရနိုင်ဘူးလို့ကျွန်တော်ယူဆပါတယ
်။အခုလိုဒေါ်လာဈေးတွေတက်ပြီးမြန်မာကျပ်ငွေတန်ဖိုးကျဆင်းနေတာဟာတိုင်းပြည်စီးပွားကျဆင်းတာကိုရောင်ပြန်ဟပ်နေတာလည်းဖြစ်ပါတယ်။ဒါဟာလက်ရှိ NLD အစိုးရလက်ထက်ကြမှာဖြစ်တာတော့မဟုတ်ပါဘူး။အရင်စစ်အစိုးရလက်ထက်နဲ့သမ္မတဦးသိန်းစင်အစိုးရလက်ထက်မှာလည်းစီးပွားရေးစီမံခန့်ခွဲမှုညံ့ဖျင်းခဲ့မှုတွေပြင်ပဈေးကွက်နဲ့ကန့်ညီခြင်းမရှိတဲ့စီးပွားရေးမူဝါဒတွေကြောင့်ဒေါ်လာနဲ့လဲလှယ်တဲ့နေရာမှာကျပ်ငွေတန်ဖိုးကျဆင်းခဲ့တဲ့တာရကတွေရှိခဲ့ပါတယ်။ NLD အစိုးရတက်လာကစားတော့ကတော့ပြည်တွင်းကရောနိုင်ငံတကာကပါအစိုးရတဲ့အပေါ်ကြီးမားတဲ့မျှော်လင့်ချက်နဲ့ယုံကြည်မှုတွေထားရှိခဲ့တာကြောင့်အနေဒီအစိုးရတက်လာတဲ့2016ခုနှစ်ဧပြီလဝန်းကျင်တုန်းကမြန်မာကျပ်ငွေတန်ဖိုးအနည်းငယ်တက်ခဲ့ဘူးတယ်လို့ဩဂုတ်လ၄ရက်နေ့က UNFCCI မြန်မာနိုင်ငံကုန်သည်များနဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ်မှကျပ်ငွေလဲလှယ်နှုန်းဘာတွေဖြစ်နေသလဲဆိုတဲ့ခေါင်းစဉ်နဲ့ပြုလုပ်တဲ့ဟောပြောပွဲအတွင်းစီးပွားရေးပညာရှင်ဦးမြင့်ကထည့်သွင်းပြောကြားခဲ့ပါတယ
်။အနေဒီအစိုးရတက်လာပြီးပထမဆုံးကကျပ်ငွေတန်ဖိုး 3.5% အဖြစ်တို့ဒီလိုပြရတယ်ကျွန်တော်I believe this achievement was due to trust, confidence, high hopes, generous support, and goodwill that people of Myanmar and the international community bestowed on the new government. And the government of the government, 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 ိုင်ဘော့ဒီများများတဲ့တော်လေးချက်တွေလုပ်ရှိတယ်။လုပ်လို့မှလည်းသူ့နေရာလည်း generous support သူ့လိုလည်းဆိုတော့လိုအပ်တယ်လို့ဆိုရှင်ကျေးဇူးသူ့နေရာလည်းရှိတယ်စေညာလည်းတောင်းတယ်ပါဘူးဘုရားဝင်အားလုံးလို့စေညာရှိတယ်
အနေဒီဆိုအပ်တက်လာတဲ့2016ခုနှစ်ဧပြီလကစလို့နောက်ထပ်လအနေငယ်အတွင်းအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1100အောက်မှဖြန်းများရှိခဲ့တာပါမြန်မာအစိုးရရဲ့စီးပွားရေး policy ဘိုင်းမှာပြင်ဆင်ဖို့လိုအပ်ချက်ရှိတာလေးအားနည်းချက်တွေကိုဥမြင့်အဲ့ဒီအခမ်းအနားအတွင်းမှာထောက်ပြပြောဆိုခဲ့ပြီးဗဟိုဘဏ်အနေနဲ့လည်းပြင်ပပုဂ္ဂလိကလုပ်ငန်းတွေပေါ်မှာဖြစ်ပေါ်နေတဲ့လိုအပ်ချက်တွေကိုအလင်းအမြန်တုံ့ပြန်ဖြည့်ဆည်းပေးနိုင်အောင် policy နဲ့လှုပ်ထွန်းလုပ်နည်းတွေကိုပြင်ဆင်လှောက်ဆောင်မှုလိုအပ်တယ်ဆိုတာကိုလည်းတင်ပြသွားခဲ့ပါတယ်ဘန်လုံငန်းရှင်တူဦးဖြစ်တဲ့ဥဖေမြင့်ကတော့တွင်းကုံထုတ်ကုံမမြတာတာကြောင့်မြန်မာစီးပွားရေးကျဆင်းနေတာဖြစ်ပြီးအခုလိုဒေါ်လာငွေလဲနှုန်းနဲ့မြင့်တက်နေတာဟာမြန်မာနိုင်ငံကတင်သွင်းနေရတဲ့ကုန်ပစ္စည်းတွေဈေးမြင့်သွားစေနိုင်တယ်လို့ထောက်ပြပါတယ
်။အင်ပို့ဆိုလည်းဟိုဈေးကြီးတာပါပေါ့ဗျာ။အင်ပို့တွေကအများကြီးကြီးတာမှာပေါ့။ဒါဟိုအိတ်ဆိုးဆိုတော့ပိုတော့ရပြီမဲ့လေ။ဒီကအိတ်ဆိုးကတိတ်အိုက်တယ်များပြီးများတာမဟုတ်ဘူးလေ။အင်ပို့ကအများအင်ပို့ကအများများနေတော့အင်ပို့အတွက်ဆိုတော့ပိုတော့ကုန်ကြေးတို့ပြည်နဲ့ကုန်ကြေးနဲ့ပဲဈေးတက်လာတာပေါ့တက်လာနိုင်တာပေါ့ဗျာ
ဒေါ်လာဈေးတွေအခုလို1500ကျပ်ကျော်တဲ့အထိမတက်ခင်မှာကလေးကအတိုင်းပြည်တွင်းစီးပွားကျနေတာကြောင့်ကုန်စင်းတို့နေလဲတည်ရိပ်တက်နေကြတာပါတွင်းကုန်အပေါ်အများစုမိခိုအားထားနေရတဲ့မြန်မာနိုင်ငံအတွက်အခုလို့ဒေါ်လာဈေးတွေအမြင့်ဆုံးအဆင့်ကိုတက်သွားတာကတိုင်းပြည်မှာလက်ရှိရင်ဆိုင်နေရတဲ့စီးပွားရေးပြဿနာကိုအထောက်အကူမပြုတဲ့အပြင်ပိုဆိုးသွားစေမှာဖြစ်ပါတယ်ဒေါ်လာဈေးတွေမြင့်တက်နေတာကြောင့်ပြပကတွင်းကုန်တွေဈေးမြင့်တက်သွားရုံနဲ့မကပဲတချို့မရှိမဖြစ်လိုအပ်တဲ့ဈေးဝါးတွေပါဈေးကွက်ထဲမှာပြတ်ကုန်ပြီဆိုတဲ့ပြောဆိုမှုတွေလည်းရန်ကုန်မြို့ကနေအကြားထွက်ပေါ်နေပါတယ်။လက်ရှိအစိုးရကလှုပ်ဆောင်နေတဲ့ဒေါ်လာဈေးတည်ငြိမ်ရေးအစီအစဉ်တွေဟာဘလောက်ထိထိရောက်အောင်မြင်မှုရှိမလဲဆိုတာကတော့စောင့်ကြည့်ကြရအောင်ပါဖြစ်ပါတယ်ခင်ဗျ။